ရန်ကုန်မြို့လမ်းမတော်မြို့နယ်မှာဒီကနေ့အစောပိုင်းကပေါက်ကွဲမှုတွေဖြစ်ခဲ့သလိုအုတ်ချွေရည်မှုတရားလမ်းပေါ်မှာဥကောင်းကိုတနက်နေ့ပြစ်တက်ခံရပါတယ်။အဲဒီနောက်မြို့ထဲမှာလုံခြုံရေးတင်းကျပ်နေပါတယ်။လုံခြုံရေးကြောင့်ရန်ကုန်မှာလမ်းပေါ်ထွက်ချစ်တဲ့ဆန္ဒပြစစ်ကြောင်းတွေမရှိပေမဲ့တခြားမြို့တွေမှာတော့ရတဲ့နည်းနဲ့ဆီယနာသိမှုစန့်ကျင်မှုတွေလုပ်နေကြပါတယ်။ဒီကနေ့မြန်မာနိုင်ငံကအခြေအနေအကြောင်းရန်ကုန်ကလာတဲ့တင်ကိုတော့မှတ်စုမှုကပြောပြပါမယ်ခင်
။ဒီကနေ့မှာတော့ရန်ကုန်မြို့လမ်းမတော်မြို့နယ်တွေကအမှတ်3ရပ်ကွက်အုတ်ချွေရည်မှုယုံနာမှာမနက်9နာရီလောက်ကပောက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့မနက်9နာရီလောက်မှာလည်းကိုင်းတန်းလမ်းနာမှာပောက်ကွဲမှုတစ်ခုထပ်ပြီးတော့ဖြစ်ခဲ့ပါတယ်။ဒီလိုပောက်ကွဲမှုတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့လမ်းမတော်ရှစ်လမ်းပေါ်ကလမ်းမတော်3ရပ်ကွက်အုတ်ချွေရည်မှုဥကောင်းကိုတနက်နေ့ပြစ်ခတ်ရပြီးတေဆုံးသွားပါတယ်။ဒီလိုပောက်ကွဲမှုတွေပြစ်ခတ်မှုတွေဟာဘသူလက်ချက်လဲဆိုတာကိုတော့မသိရသေးပါဘူး။ဒီလိုအခြေအနေတွေဖြစ်ခဲ့ပြီးတဲ့နောက်မှာတော့လမ်းမတော်မြို့နယ်ပါဝင်ရန်ကုန်မြို့ထဲကမြို့နယ်တော်တော်များများမှာလုံခြုံရေးတွေတိုးမြင့်ထားတာကြောင့်တပိတ်စစ်ကြောင်းတွေဒီကနေ့မထွက်နိုင်ကြဘူးလို့နေ့စဉ်တပိတ်စစ်ကြောင်းတွေမှာပါဝင်လှုပ်ရှားသူတူဟာ VOA ကိုပြောပြပါဗျာ။အဲ
လုံခြုံရေးကအရင်ခြားလာတာဆိုတော့ဘယ်လိုလုပ်လို့မရအောင်ဖြစ်တာလဲ။ရှိရရှိရထွက်နေတဲ့တပိတ်ကြီးတမားတွေမရှိတော့ဘူး။ဟောက်ပါရတဲ့ရန်ကုန်သားတွေလို့မင်းများစစ်တဲ့ရန်ကုန်တိုင်းဆွဲလို့ဟောက်ရန်ကုန်ကြီးတွေရန်ကုန်တပိတ်တွေအဲ့တပိတ်ကြီးတမားတွေကဆယ်ဆိုးတပိတ်မှတဲလို့နေတာ။မင်းလည်းလိုက်အစီအစဉ်လေးရတော့ရှိကြတယ်သူမြင်တယ်လို့ဟုတ
်မနေ့ကမူလာတန်းကြောင်တကြောင်မီးလောင်ခဲ့တဲ့တောင်တကုံမြို့နယ်ထဲမှာလဲဆီယမတယောက်ကိုဖမ်းခဲ့ပါတယ်အမှတ်14မူလာတန်းမှာမနေ့2နာရီလောက်မီးလောင်ခဲ့ပြီးတဲ့နောက်မနေ့9နာရီလောက်မှာတော့ CDN လုံးနေတဲ့မူလာတန်းပြဆီယမဒေါ်လဲလဲဝင်းကိုစစ်တပ်ကနေလာရောက်ဖမ်းဆီးသွားတာဖြစ်ပါတယ်ရန်ကုန်မြို့နယ်တကုံမြို့နယ်တွေကရောမင်းကြီးလမ်းပေါ်ကတိုက်ခန်းတစ်ခုမှာလဲနေ့လယ်ပိုင်းတုန်းကပောက်ကွဲမှုဖြစ်ခဲ့လို့အမျိုးသားတအူအပြင်းထန်ဒဏ်ရာရရှိခဲ့ပါတယ်။ပောက်ကွဲမှုဘယ်လိုဖြစ်တယ်ဆိုတာကိုတော့မသိရပေမဲ့လူနာကိုဂရင်900ဆေးရုံကိုပို့ပေးခဲ့တယ်လို့ကိုရိုင်းပို့ဆောင်ခဲ့တဲ့ရွှေကြာလူမှုကူညီရေးအတင်းကပြောပြပါတယ်
။ထိခိုက်ဒဏ်ရာရတာတယောက်ခဲပဲတွေ့တယ်တယောက်ပဲ။ဒီမှာပို့ခဲ့တာလည်းတယောက်ပဲ။လူနာကတော့အချိန်များတော့တွေ့ထက်တော့တော်တော်နေရဲ့။ခေါင်းနည်းနည်းရှိမယ်လက်ညာဘက်လက်ကနားမှာတော်တော်လေးအသားပတ်တည်တာမိကမအယူတွေပေါ်နေရကိုတွေ့ပါတယ်။ကျမရောက်တဲ့အချိန်ကတော့လူနာအမောက်ရက်ပဲဒဲနေတယ်။မိဖို့ဆန်းထဲမှာဖြစ်တဲ့အတွက်သူတို့တွေလည်းတက်ဆိုင်ရကြရတဲ့ဖြစ်စီနေတဲ့အတွက်ပောက်ကွဲမှုကတော့ဘယ်အရာသာပောက်ကွဲတဲ့တော့ရှင်းမှမပြောတတ်ဘူး
။ပဲခူးတိုင်းဒိုင်ဦးမြို့နယ်ထဲမှာလည်းမေလ18ရက်နေ့ညတုန်းကစစ်တပ်ကနေမြို့ထဲမှာပြစ်ခတ်လို့တနက်ထိမှန်ခဲ့တဲ့အမျိုးသားတဦးတေဆုံးခဲ့ပါတယ်။မွန်ပြည်နယ်မော်လမြိုင်မြို့မှာတော့တက္ကသိုလ်ကျောင်းသူကျောင်းသား၈ဦးကိုမနေ့ည၇နာရီလောက်ကစစ်ကောင်စီတပ်ဖက်ကလာရောက်ဖမ်းဆီးခဲ့ပါတယ်။ဇေယျမြန်ရက်ွက်ထဲမှာသူတို့၈ဦးနေထိုင်တဲ့နေအိမ်ကိုဝင်ရောက်စစ်ဆေးပြီးတော့ဖမ်းဆီးခေါ်ဆောင်သွားတာဖြစ်ပါတယ်။ laptop ကွန်ပျူတာနှလုံးစိုက်ကဲနှစီအပါအဝင်တခြားပစ္စည်းတွေကိုလည်းသိမ်းဆည်းသွားတယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကကကိုတန်စင်ဦးက VOA ကိုပြောပြပါတယ်
။အရင်ကရှိတဲ့ဒီလိုဒီတော့နေကြ laptop နှလုံးပါပါတယ်။နောက် printer လုံးပါတယ်နောက်ဆက်ဆက်ဆက်ဆက်တော့ laptop တွေ photo and investment fees ကြီးပါတော့လို့အကျဉ်းချုပ်ပြရထားပြီးတော့ဟုတ်ကဲ့
အဖမ်းဆီးခံထားရတဲ့သူတွေဟာမော်လမြိုင်တက္ကသိုလ်နဲ့အစိုးရစက်မှုသိပ္ပံကျောင်းမှာကျောင်းတက်နေတဲ့ကျောင်းသားတွေဖြစ်ပါတယ်သူတို့ရှစ်ဦးကိုဘယ်ကိုဖမ်းဆီးခေါ်ဆောင်သွားတယ်လဲဆိုတာကိုအတိအကျမသိရသေးပေမဲ့ဥပဒေပညာရှင်ရဲ့အကူအညီနဲ့သူတို့လွတ်မြောက်အောင်စူးစမ်းသွားမယ်လို့မော်လမြိုင်တက္ကသိုလ်ကျောင်းသားများတမကဥက္ကဋ္ဌကပြောပါတယ်မြန်မာနိုင်ငံတောင်ပိုင်းဒဝယ်မြို့ဘက်မှာလည်းအင်အား50ကျော်စီရှိကြတဲ့တပိတ်စီကြောင်းနှစ်ကြောင်းဒီကနေ့ထွက်ပြီးတော့ဆီယနာရှင်စန့်ကျင်ရေးဆန္ဒပြခဲ့ကြတယ်လို့ဆန္ဒပြတပိတ်စီကြောင်းမှာပါဝင်သူတဦးကပြောပြပါတယ
်။ဒီတပိတ်စီကြောင်းကနှစ်ကြောင်းထွက်ပြီးတဲ့မှာကျွန်တော်တို့အင်ဂျင်နီယာနဲ့ပညာရေးပူးပေါင်းတပိတ်စီကြောင်းမှာတစ်ခုနဲ့တစ်ခုကကျွန်တော်တို့စက်ပေါင်းစုတပိတ်စီကြောင်းနဲ့လူငယ်တပိတ်ကော်မတီတစ်ခုပေါင်းပြီးတော့ဒီတပိတ်စီကြောင်းတစ်ခုပေါ်တော့မှာအင်အားကတကြောင်းကို50လောက်တည်းရှိတယ်မှာ
မင်းလုံကဒဝဲတပိတ်စီကြောင်းကိုကားနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခံထားရတဲ့သူ5ဦးထဲမှာထိခိုက်ဒဏ်ရာရသူတွေရှိပေမဲ့သူတို့အခြေအနေကိုမသိရသေးပါဘူးအခုလက်ရှိမှာတော့တဝဲအချင်းတော်ကိုပို့ထားတယ်လို့သတင်းရရှိကြောင်းဒေသခံတွေကပြောပြပါဗျ။မန္တလေးမြို့မှာလုံခြုံရေးတင်းကျပ်ထားတဲ့ဂျားကပဲတကတတပိတ်စက်မှုစုပေါင်းတပိတ်အပါဝင်တပိတ်စီကြောင်းနေနဲ့ချီတက်ဆန္ဒပြကြပါတယ်။ဖားကတ်မှာလည်းအမျိုးသမီးနဲ့လူငယ်တွေပါဝင်တဲ့တပိတ်စီကြောင်းနေနေစဉ်လိုလိုဆန္ဒထုတ်ဖော်နေကြပါတယ်။တဝဲလောင်းလုံးတပိတ်ရင်ဆလင်းကြီးရင်းမပြင်းတဲ့ကြောက်မဲမျိုးတွေမှာဆိုင်ကယ်တပိတ်ယောက်ျားတပိတ်ကြီးလှုပ်ကြသလိုဒဇယ်မော်လမြိုင်ရေဦးမုံရွာမိုးကောင်းတဲ့ကလေးမျိုးတွေမှာလည်းလူမဲတပိတ်ရွာရင်းတပိတ်ကြီးပုံစံမျိုးစုံနဲ့ပြုလုပ်ပြီးဆီယနာရှင်စန့်ကျင်ရေးဆန္ဒပြခဲ့ကြပါတယ်ရှင်
။မဆုမွန်တင်ပြပေးခဲ့တာပါခင်ဗျ။